ဖိလစ်ပိုင်နိုင်ငံမှာတော့ဒီနှစ်အတွင်းလက်ရှိအချိန်ထိဆိုရင်အင်အားအပြင်းဆုံးတိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်မဲ့လမ်းကြောင်းပေါ်မှာနေထိုင်နေကြသူထောင်ပေါင်းများစွာကိုအာဏာပိုင်တွေကကြာသပတေးနေ့မှာစပြီးတော့ရွှေ့ပြောင်းကယ်ထုတ်နေပါတယ်။မုန်တိုင်းရွယ်ကြောင်းကျောင်းတွေကိုပိတ်ထားသလိုမြေပြိုကျနိုင်တဲ့အခြေအနေတွေအတွက်မြေတူးဆက်တွေကိုအသင့်ပြင်ထားပြီးကစဲလူသားတွေနဲ့တပ်ဖွဲ့တွေကိုနိုင်ငံမြောက်ပိုင်းမှာအသင့်အနေထားရှိဖို့ညွှန်ကြားထားပါတယ်။မုန်တိုင်းအန်ဒရယ်အကြောက်ရောက်နိုင်ဆုံးဒေသတွေမှာလူပေါင်း၄သန်းကျော်နေထိုင်နေပြီးလေတိုင်နှုန်းအရန်ပြင်းထန်မဲ့စူပါတိုင်ဖုန်းမုန်တိုင်းဖြစ်ဟဝါယီအခြေဆိုင်တိုင်ဖုန်းအန်ဒရယ်ပူးတွဲသတိပေးဌာနကသတ်မှတ်ထားပါတယ်။မောင်ကော့တိုင်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံရှေ့မြောက်ပိုင်းဂါဂါယန်ပြည်နယ်ကိုစနေနေ့မှာဝင်ရောက်တိုက်ခိုက်နိုင်တယ်လို့ခန့်မှန်းထားပါတယ်။ကြာသပတေးနေ့တုန်းကတော့မုန်တိုင်းဟာပစိဖိတ်သမုဒ္ဒရာအတွင်းမိုင်450အကွာမှာရောက်နေပြီးလေတိုင်နှုန်းတနာရီ128မိုင်ရှိတယ်လို့ဖိလစ်ပိုင်မိုးလေဝသခန့်မှန်းသူတွေကပြောပါတယ်။မုန်တိုင်းကြောင့်အပြင်းထန်ဇက်တိုက်မိုးရွာနိုင်တဲ့အတွက်မြေပြိုပြီးရေကြီးမဲ့အန်ဒရယ်တွေရှိတယ်လို့လည်းခန့်မှန်းထားပါတယ်။ဖိလစ်ပိုင်မြောက်ပိုင်းကအဓိကကျွန်းကြီးဖြစ်တဲ့လူဆောင်ကျွန်းတစ်လျှောက်ပြည်နယ်25ခုမှာမုန်တိုင်းအန်ဒရယ်3ပေးချက်တွေထုတ်ပြန်ထားသလိုရေကြောင်းနဲ့လေကြောင်းသွားလာမှုတွေကိုလည်းပိတ်ပင်ထားပါတယ်။မောင်ကုတ်မုန်တိုင်းဟာအမေရိကန်ပိုင်းဂွမ်ကျွန်းကိုဖျက်ချော်သွားပြီးဖြစ်ပြီးမုန်တိုင်းရှေ့ကျောင်းဂွမ်ကျွန်းနေရာအနှံ့အပြားမှာရေကြီးပြီးတော့လျှက်စစ်မှုတွေပြတ်တောက်နေပါတယ်။